စ်အာဏာသိမ်းကောင်စီကဒီကနေ့နှစ်ဆန်းတရနေ့မှာအထွေထွေလွတ်ငြိမ်းချမ်းသာခွင့်နဲ့အကျဉ်းသား23,049ယောက်လွတ်ပေးလိုက်ပါတယ်။ဒီထက်မှနိုင်ငံရေးအကျဉ်းသားတွေပါသလားဆိုတာအတိအကျမသိရသေးပေမဲ့မနစ်ကတကြံတွဲမှာတန်ကြပ်ထိုးခဲ့တဲ့အတွက်ပုံမှန် 905 ကာဂျီ 66 ကာဂျီတို့နဲ့ထောင်ဒဏ်ချမှတ်ခံထားရတဲ့ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ကလူငယ်3ယောက်ဖြစ်ကြတဲ့ကိုပိုင်ရဲသူကိုပိုင်ဖြိုမင်းနဲ့ကိုစရာလွင်တို့သုံးဦးတော့ပြန်လွတ်လာပါတယ်။ဒီထက်ကကိုစရာလွင်ကအပြင်ကဖြစ်နေတာတွေကိုသူတို့တေချာမသိသေးဘူးလို့ထောင်ပြင်ရောက်မှအခုလို့ပြောပါတယ
်။အနာသိမိတဲ့အချိန်ကျွန်တော်နှစ်လခွဲလောက်မှကျွန်တော်လွတ်လာတော့ပြန်ရှိတဲ့အချိန်နဲ့ပတ်သက်ပြီးကျွန်တော်အလုံးစုံချုံငုံမိချင်းကျွန်တော်မရှိသေးဘူး။ဆိုတော့ကျွန်တော်နားမလည်တဲ့အရာရှိအောင်မှကျွန်တော်ထင်တယ်
။ခုလိုမနှစ်ကဖမ်းဆီးထားတဲ့ဒေါင်းတို့မျိုးဆက်တန်ကြားဖွဲ့ဝင်3ဦးကိုလွတ်ပေးခဲ့တာနဲ့တရက်ထဲမှာပဲကျောင်းသားသမဂ္ဂတပိတ်ခေါင်းဆောင်တွေလည်းဖြစ်ဒေါင်းတို့မျိုးဆက်တန်ကြားဖွဲ့ဝင်တွေလည်းဖြစ်ကြတဲ့ကိုလင်းထက်ကိုကျော်မင်းထွန်းကိုစိုးထက်ဦးနဲ့မတ်ရွှေယူပါလင်းတို့4ဦးလိုက်ပါစီးနင်းလာတဲ့ကားကိုဒီကနေ့မနေ့ပိုင်းမှာအလုံးမြို့နယ်မှာတားဆီးရှာဖွေစစ်ဆေးပြီးဖမ်းဆီးခေါ်ဆောင်သွားပါတယ်။ဘယ်ကိုခေါ်သွားတယ်ဆိုတာလည်းမသိရသေးပါဘူး။အာဏာသိမ်းယူပြီးတဲ့နောက်စနေရကြာမှာဖေဖော်ဝါရီလ12ရက်ပြည်ထောင်စုနေမှာလဲအကျဉ်းသား23,000ကျော်ကိုလူငယ်ချမ်းသာခွင့်နဲ့စစ်ကောင်စီကလွှတ်ပေးခဲ့ပါသေးတယ်။မနေ့ဧပြီလ16ရက်နေ့အထိဆိုရင်အကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေကြောင့်သေဆုံးသူပေါင်း920ကျော်ပြီဖြစ်သလိုဖမ်းဆီးခံထားရသူပေါင်း3,150ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်ရှင်။